စစ်ဆိုရခေတ်ဆက်ဆက်လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့မြန်မာနိုင်ငံမှာဒီမိုကရေစီအယက်သားအစိုးရလက်ထက်လူ့အခွင့်အရေးအခြေအနေတွေဟာမျှော်လင့်ထားသလိုဖြစ်မလာသေးသလိုလူ့အခွင့်အရေးတောင်းဆိုတိုက်ပွဲဝင်မှုတွေအတွက်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကဒီနေ့မှကြားရောက်တဲ့လူ့အခွင့်အရေးနေ့မှာပြောဆိုလိုက်ပါတယ်။ဒီနေ့ရန်ကုန်မြို့ပြည်သူ့ရင်မြေမှာလူ့အခွင့်အရေးလှုပ်ရှားသူအဖွဲ့အစည်းတွေပူးပေါင်းပြီးတော့လူ့အခွင့်အရေးနေ့ခမ်းနားကိုကျင်းပခဲ့ကြသလိုနေမြို့တချို့မှာလည်းကျင်းပခဲ့ကြပါတယ်။အသေးစိတ်ကိုမတ်စုမုံကဆက်ပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်ဒီကနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလူ့ခွင့်ရေးနေ့ဟာမြန်မာနိုင်ငံမှာဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အရသာအစိုးရလက်ထက်ပထမဆုံးကြာရောက်တဲ့လူ့ခွင့်ရေးနေ့ဖြစ်ပါတယ်2016ခုနှစ်အတွက်နိုင်ငံတကာလူ့ခွင့်ရေးနေ့ရဲ့အဓိကဆောင်ဖို့ကတော့တခြားသူတွေအတွက်လူ့ခွင့်ရေးယနေ့ကစရက်တည်ပြီးဖြစ်ပါတယ်ဒီနှစ်ကြာရောက်တဲ့လူ့ခွင့်ရေးနေ့ဆောင်ဖို့နဲ့အညီတခြားသူတွေအတွက်လည်းလူ့ခွင့်ရေးရရှိအောင်ရည်တည်ဆောင်ရွက်ပေးဖို့လူ့ခွင့်ရေးလှုပ်ရှားသူတွေနဲ့ပြည်သူတွေပူးပေါင်းဆောင်ရွက်ပေးကြဖို့နဲ့ဒီကနေ့လူ့ခွင့်ရေးနေ့ကျင်းပရတဲ့အကြောင်းငင်းညာရင်းနဲ့လူခွင့်ရေးလှူရှာသူမတ်ဝေဝေနုက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်ဒီနေ့ရဲ့ဒီလူခွင့်ရေးဆောင်မှုဖြစ်တဲ့ Stand up for someone right ပေါ့နော်လူခွင့်ရေးအတွက်တခြားသူတူကြီးရဲ့ခွင့်ရေးအတွက်နေနေမှစရက်တည်ပေးဆိုရဲတို့တို့ပမာမှုပြုထားတဲ့အတိတ်ကလေးနဲ့ဒီဆောင်မှုလေးကိုလည်းအများကြီးသိစေချင်တာကြီးပေါ့နော်အဲ့ဒါကြီးရွယ်ချက်တွေနဲ့လုပ်ခဲ့ရတ
ယ်ကျမမေးချင်တာကအရင်အစိုးရဆက်ဆက်တော်ကလူခွင့်ရေးချိုးဖောက်မှုတွေလူခွင့်ရေးအတွက်တောင်းဆိုတိုက်ပွဲဝင်ခဲ့ရတာတွေရှိတယ်ပေါ့နော်ဆိုတော့အခုဒီအရသာအစိုးရလက်ထက်မှာရောလူခွင့်ရေးအခြေအနေဟာညှော်လင့်ထားသလိုမျိုးပိုပြီးကောင်းမွန်လာတဲ့အခြေအနေတွေရှိသလားနောက်ဘလို့စိန်ခေါ်မှုတွေနဲ့ရောရင်ဆိုင်နေရပါသေးလဲမဝဝေနူးတို့ရဲ့ဒီလူခွေလှူရှာသူတွေအမြင်ဘယ်လိုရှိပါလဲရှင
်အရသာအစိုးရလက်ထက်မှာတော့ကျမတိတိတာတာအခုမှဟိုတိတိတာတာအများကြီးကြောင်းလဲသွားတာမျိုးတွေစိတ်ဖြော်မတွေ့ရသေးပေမဲ့ရသာအစိုးရအနေနဲ့စူးစမ်းနေတယ်လို့ကျမတို့နားလည်တယ်ပေါ့နော်ဒီချက်ပို့ပြီးရောဖြစ်ရောက်တဲ့ဟိုခိုင်မာတဲ့လှုပ်ဆောင်ချက်တွေဟိုလှုပ်ဖို့လိုအပ်တယ်လို့ယူဆတယ်ပေါ့နော်အခက်အခဲတွေကတော့အများကြီးရှိနိုင်ပါတယ်ပထမတစ်ချက်ကဒါအများကြီးကြားထဲမှာဒီလူခွေရေဆိုတဲ့ဒီလူတွေအားလုံးဟာလူကုန်ဒိခါနဲ့အညီနေထိုင်ခွင့်ရှိရဲ့လူသားတွေရဲ့ခွင့်ရေးတွေအားလုံးဟာတန်းတူဖြစ်တယ်ဆိုရက်ဒီလူခွေရေပေါ်မှာနားလည်မှုတွေကအစကျမတို့မှာ challenge တွေပေါ့နော်စိန်ခေါ်မှုတွေအများကြီးရှိရဲ့ကျမတို့နားလည်ထားတဲ့လူခွေရေနဲ့တကယ်လူသားတွေရဲ့လူကုန်ဒိခါနဲ့လူခွေရေဆိုတဲ့ဟာကိုလက်ခံနိုင်မှုတွေနားလည်မှုတွေအပေါ်မှာကနေစပြီးတော့ကျမတို့မှာခက်ခဲတွေစိန်ခေါ်မှုတွေအများကြီးရှိပါတယ
်စစ်ဆိုးရခေဆက်ဆက်လူခွေရေချိုးဖောက်မှုတွေကိုခါးစည်းရင်ဆိုင်ခဲ့ရတဲ့တိုင်းရင်းသားပြည်သူတွေအတွက်လူခွေရေလှုပ်ရှားသူတွေကလူခွေရေချိုးပေါက်ခံရမှုတွေကိုဖော်ထုတ်ခဲ့ကြတယ်လို့လူခွေရေအတွက်လည်းတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်အရသာအစိုးရလက်ထက်လူခွေရေအခြေအနေနဲ့အခုအရသာအစိုးရလက်ထက်ကြာရောက်တဲ့လူခွေရေနေ့အပေါ်မှာသတင်းစာသမားလည်းဖြစ်ခရီးရန်မဂ္ဂဇင်းတာဝန်ခံအက်ဒီတာကိုပြေသွေးနိုင်ကအခုလိုတုံ့သက်ပါတယ
်ပထမဆုံးပြည်သူလူထုကလည်းရွေးချယ်လိုက်တဲ့အရသာအစိုးရလက်ထက်မှာပထမဆုံးစတင်ပြီးတော့ကြုံတွေ့ရတဲ့ဒီဆိုင်ရာလူခွေရေနေ့ပေါ့လေအမှန်တကယ်ဆိုရင်တော့လူခွေရေးအတွက်ပဲဒီ NLD ဦးဆောင်တဲ့အစိုးရဟာဆိုလို့ရှိရင်လူခွေရေးအတွက်ဒီဇိုင်းမမဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတော့လူခွေရေးအတွက်တိုက်ပွဲဝင်လာတာဖြစ်တယ်။လူခွေရေးနဲ့ဒီမိုကရေစီရေးအတွက်နှစ်ပေါင်းများစွာအသက်သွေးရွှေတွေပေးဆက်ပြီးပင်မအနစ်နာခံပြီးဆောင်ရွက်လာကြတာဖြစ်တယ်။ဒါပေမဲ့ဒီကနေ့အနေထားမှာတော့လူခွေရေးနဲ့ပတ်သက်ပြီးတော့စိတ်ပြီးတော့ထူးထူးခြားခြားကြီးကြီးကျယ်ကျယ်ကျင်းပတာမျိုးဆောင်ရွက်တာမျိုးပြောကြားတာမျိုးတွေကိုမတွေ့ရဘူး။အမှန်ဆိုလို့ရှိရင်ပို့ပြီးတော့ပေါ့လေပထမဆုံးအရသာအစိုးရရဲ့လက်ထက်လည်းဖြစ်တယ်ပထမဆုံးကြုံတဲ့ဒီကြာရောက်တဲ့ PP ဆိုင်ရာလူခွေနေမှာဆိုလို့ရှိရင်လူခွေရို့လေဒီဇိုင်းမတ်မတ်လုပ်ခဲ့တဲ့ပါတီနဲ့အဲ့ဒီပါတီကအခုချိန်မှာအစိုးရဖြစ်နေတဲ့အချိန်မှာဒီကပို့ပြီးတော့ကြဲကြဲပြန့်ပြန့်နဲ့ပြည်သူလူထုတွေကိုသိရှိဖို့ပါဝင်နိုင်ဖို့ဆောင်ရွက်နိုင်ရင်တော့ပိုကောင်းမယ်လို့အဲ့ဒီလိုလေးမြင်ပါတယ်ပြောရလို့ရှိရင်တော့ဒီအစိုးရပြစ်တာအောင်ယူလိုက်တဲ့အချိန်မှာရှိရနေပြီးတော့နှစ်ပေါင်း450ကျွန်တော်နိုင်ငံမှာကြုံတွေ့ခဲ့ရတဲ့အခက်အခဲတွေအရှိမအုပ်ချုပ်ခဲ့တဲ့စနစ်ဆိုးတွေအရှိရနေပြီးတော့ဆောင်ရွက်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေရဲ့အရှိန်အားအခုထိပါလာတာတွေ့ရပါတယ်ဒါကြောင့်မလို့ကိုဘက်ကဥဆောင်သွားတဲ့ဆောင်ရွက်သွားတဲ့အစိုးရအဆက်ဆက်ရဲ့အမွေကိုကောင်းဝင်ဆိုးမွေတွေကိုဆက်ခံရတဲ့အတွက်လူခွေချိုးဖောက်မှုတွေဟာဒီဘက်မှာလည်းရှိနေတုံးပါပဲ
မြန်မာနိုင်ငံတွင်းစိန်ခေါ်အကဲဆတ်မှုတွေနဲ့ရင်ဆိုင်နေရတဲ့လူခွေရေးအခြေအနေတွေနဲ့ပတ်သက်ပြီးလူကုန်တိတ်ခါနဲ့လူသားအခွင့်အရေးချိုးဖောက်မှုတွေကိုအားပေးသလိုဖြစ်နေတဲ့ဥပဒေတွေကိုပြန်လည်ပြင်ဆင်ပေးတင်သလိုဖွဲ့စည်းပုံအခြေခံဥပဒေကိုလည်းပြင်ဆင်ဖို့အရေးကြီးတယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှုဆောင်ရွက်မှုကော်မတီကလူခွေရေးလှုပ်ရှားသူမတ်တင်စာရှင်းလင်းရေးကလည်းအခုလိုပြောပါတယ
်ဒီကတော့ဒီမှာကဒီလူခွေနဲ့ပတ်သက်ပြီးတော့ချိုးဖောက်မှုတွေရဲ့နောက်ဖြစ်ပေါ်နေတဲ့ဟာတွေကဒါအမြင့်တွင်ရဲ့အကြောင်းအရာတွေပေါ့နော်ဒါက
ောင်းတွေကိုတားဆီးပေးနိုင်တာဆန့်ခွက်ပေးနိုင်ဆိုတော့ဥပဒေပြင်ဆင်ဖို့လိုတယ်ပေါ့နော်ဒီဥပဒေပြင်ဆင်တော့လည်းကျွန်တော်ဒီရတားဆိုးရတစ်ချက်မှာစွန့်တော်တဲ့ဥပဒေပြင်ဆင်မှုတွေအာလူမှုကိုအခြေပြုတယ်လူမှုရဲ့စနစ်မှုတွေပါဝင်တဲ့အကြံပြုချက်တွေပါဝင်တဲ့ဥပဒေပြင်ဆင်မှုတွေလုပ်နိုင်ဖို့အဓိကမျှော်လင့်တာပေါ့နော်အခုအရေးကြီးဆုံးကတော့ကျွန်တော်အခြေခံပေါ့ဖေးစီပေါ်အခြေခံဥပဒေကအကြီးအမားဆုံးဒီလက်ရှိအစိုးရမှာ
ဒီကနေ့ကြာရောက်တဲ့နိုင်ငံတကာလူခွင့်ရေးနေ့အခမ်းအနားကိုရန်ကုန်မြို့ပြည်သူ့ရင်မြေမှာကျင်းပခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကသူရဦးတင်ဦးနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ဝင်ကြီးတွေလူခွင့်ရေးကော်မရှင်တာဝန်ရှိသူတွေနိုင်ငံတကာတန်တမန်နေနဲ့နိုင်ငံတကာအဖွဲ့အစည်းတွေမြန်မာလူခွင့်ရေးလှုပ်ရှားသူတွေနောက်လူခွင့်ရေးတောက်ဆိုတိုက်ပွဲဝင်နေတဲ့အဖွဲ့အစည်းတွေပူးပေါင်းပြီးတော့ဒီမိုကရေစီအင်အားစုတွေနဲ့အများပြည်သူယာနဲ့ချီဆူဝေးတက်ရောက်ခဲ့ကြပါတယ်ရှင်။